ဖိလစ်ပိုင်နိုင်ငံမှာ7ရက်ကနေ19ရက်နေ့ထိကျင်းပသွားမယ်31ကြိမ်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာစနေနေ့မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါပြီ။ဖိလစ်ပိုင်မှာသမရဟောင်း Glorio Arroyo ကဂလိုရီယာအရိုယိုကဒေါန်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းတို့ကိုစနေနေ့ညမှာပဲညစာစာပွဲနဲ့တည်ခင်းအပ်ခံခဲ့ပါတယ်။ညစာစာပွဲမှာသမရဟောင်းအရိုယိုကဖိလစ်ပိုင်နဲ့မြန်မာဖိလစ်ပိုင်နဲ့ကမ္ဘောဒီးယားတို့ဟာနှစ်နိုင်ငံချင်းစီအပြန်အလှန်တန်တမာအဆက်အသွယ်တွေလှုပ်လာခဲ့တာအနှစ်60ပြည့်အထိမ်းအမှတ်အတွက်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ဖိလစ်ပိုင်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့အခါမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပဋိပက္ခတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေကဖိအားပေးလာမှနဲ့ဒေါက်တာဆန်းစုကြည်ကြုံတွေ့ရမယ်လို့ခန့်မှန်းရပါတယ်။ဒီနှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒီပွဲကအမေရိကန်သမ္မတဒေါနယ်ထရန့်ပထမဆုံးကျင်းဒီအစည်းအဝေးကိုတက်ရောက်လာတာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံကြီးထွက်နေတဲ့သမ္မတထရန့်ရဲ့ခီးစင်မှာအခုဖိလစ်ပိုင်ကိုနောက်ဆုံးဝင်ရောက်တာဖြစ်ပါတယ်။